Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဩဂုတ်လ23ရက်တနင်္ဂနွေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ LINE မီတာ24 25 30နဲ့50တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှာဖုံပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
မင်္ဂလာညချမ်းပါရှင်ကျမတင်ပြထိုက်ပါအမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ကဆန္ဒပြပွဲတစ်ခုမှာလူတအူးသေဆုံးခဲ့ရတဲ့အထိကားနဲ့ဝင်တိုက်ခဲ့မှုကိုပြည်သူအခွင့်အရေးဆိုင်ရာစုံစမ်းမှုအဖြစ်တရားရေးဌာနကကန့်တွယ်နေပါတယ်ရခိုင်ပြည်နယ်ဒေသတချို့မှာတော့ဒီကနေ့ဆန္ဒပြကြပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေပြည်နာဆင်ကြမယ်သတင်းလွှာတွေထဲမှာတော့
ဒီညနေရောမြန်လေးကြီးရဲ့တပတ်ကတပတ်နဲ့တပတ်ရင်ကြီးလို့ပြီးတော့နောက်ပြီးတော့မှဆွေးနွေးတဲ့အခါကျရင်ဒီလိုပြည်လဲအောင်ဝယ်ဒီသိစိတ်ပြန်ချမှုတွေကိုမရက်ကမို့သိရပါကြပြေလို့ပြေလို့
UNFC ညီညွတ်တော်တိုင်းသားများ Federal Council ဒုက္ခထနိုင်ငံသားပြောသွားတာပါပြည်စုံကိုသတင်းနဲ့ပြီးမှနားဆင်ကြရပါမယ်ဒီအကြောင်းနဲ့တူတွစ်ဆုံမင်းမြန်ကန်အစီအစဉ်ကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒါရမတိုင်ခင်ကူးရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတင်ကြီးထိုင်တဲ့ကိုရင်နိုင်တို့ပြောပြပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ရှာလော့ဘေးမြို့မှာလူမျိုးရေးဝါဒီတွေရဲ့ဆန္ဒပြပွဲကိုတံပြန်ဆန္ဒပြပွဲအတွင်လူတို့တေဆုံးခဲ့ရတဲ့ဒီကားနဲ့ဝင်တိုက်ခတ်မှုကိုပြည်သူအခွင့်အရေးဆိုင်ရာစုံစမ်းစစ်ဆေးမှုအဖြစ်အမေရိကန်တရားရေးဌာနကစတင်ကင်တွယ်နေပါတယ်။ရှာလော့ဘေးမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့တေဆုံးမှုဟာဆိုရင်အမေရိကန်ရဲ့ဥပဒေနဲ့တရားရေးရဲ့အရှိတ်ကိုထိုးနှက်တိုက်ခတ်မှုဖြစ်တယ်လို့ရှင်းလင်းချုပ် Jeff Sessions ကပြောပါတယ်။လူမျိုးရေးအယူဆွဲအမုန်းတရားတွေနဲ့အခုလိုဆောင်ရွက်တာဟာဆိုရင်ကျွန်တော်တို့ရဲ့စံတန်မှုတွေကိုဖောက်ဖျက်တာဖြစ်ပြီးသိငင်းမခံနိုင်ဘူးလို့ရှင်းလင်းချုပ်ကပြောတာပါ။လူလူချစ်တဲ့ပွဲရုံးရင်ဆန်ခတ်မှုအတွင်းနဲ့ဆန္ဒပြပွဲအတွက်တာဝန်ချတဲ့ရဲရဟတ်ရင်တစ်စင်းလည်းပြတ်ကျခဲ့ရတာကြောင့်စုစုပေါင်း3ဦးသေဆုံးခဲ့ရပြီးနောက်မှာတော့အမေရိကန်ပြည်သူစုတောင်ပိုင်းခွဲထွက်ရေးပုဂ္ဂိုလ်တို့ရဲ့ရုပ်ထုကိုဖယ်ရှားမဲ့အရေးစန့်ကျင်ဆန္ဒပြကြတဲ့လူမျိုးရေးဝါဒီတွေပြန့်ထွက်သွားကြဆိုပြီးဗာဂျီးနီးယားအုပ်ချုပ်ရေးမှူးကပြောဆိုလိုက်ပါတယ်။ရှာလော့ဘေးမြို့မှာလူမျိုးရေးဝါဒီတွေနဲ့သူတို့ကိုတံပြန်ဆန္ဒပြကြသူတွေကြားထိတိုက်တွေတိုက်ခတ်မှုတွေဖြစ်ပြီးနောက်မှာတော့အုပ်ချုပ်ရေးမှူးတယ်ရီ မက်အလီဖီကပြည်내ရေးပေါ်အခြေအနေကြီးညာခဲ့ပါတယ်။ရှာလော့ဘေးမြို့ကိုဒီကနေ့ရောက်ရှိလာကြတဲ့လူမျိုးရေးဝါဒီတွေနဲ့နာစီတွေကိုပေးချင်တဲ့သတင်းစကားရှိပါတယ်။ကျွန်တော်တို့ပေးချင်တဲ့သတင်းစကားကတော့ပြန်ထွက်သွားကြပါလို့အုပ်ချုပ်ရေးမှူးမက်အလီဖီကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်
။အမေရိကန်ဒုသမရာမိုက်ပန်ဆာကိုလံဘီယာအာဂျင်တီးနားနဲ့ပနားမနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံမှုအတွက်ဒီကနေ့တနင်္ဂနွေနေ့မှာလက်တင်အမေရိကန်နိုင်ငံတွေကိုတပတ်ကြာခီးစတင်ထောက်ခံမှာဖြစ်ပါတယ်။အမေရိကန်သမ္မတထရော့အစိုးရအဖွဲ့ကထိတ်တန့်တယ်မှာနေရာတွေအတော်များများခန့်ထားခြင်းမရှိတာကြောင့်ဒုသမရာပန်ဆာအမေရိကန်ပြည်ထောင်စုရဲ့တန်တမာအဖြစ်နဲ့ရောက်ပြီးတော့တောင်းနေတာဖြစ်ပါတယ်ပြီးခဲ့တဲ့ဧပြီလကစပြီးတော့ဒူသမရာပန်ဆာတောင်ကိုရီးယားဂျပန်အင်ဒိုနီးရှားဩစတြေးလျအက်စတိုးနီးယားဂျော်ဂျီယာနဲ့မွန်တီနီဂရိုနိုင်ငံတွေကိုတွားရောက်ခဲ့သလိုမြူနစ်မြို့နဲ့ဘရဆောမြို့တွေကိုတွားပြီးတော့လုံခြုံရေးအစည်းအဝေးတွေလည်းတက်ရောက်ခဲ့ပါတယ်အမေရိကန်သမရာဒေါ်နယ်ထရန့်ကဗင်နီဇွဲလားနိုင်ငံပေါ်မှာစီးရီးအရအေးအေးယူနိုင်တဲ့နီးလန်းကိုပြစ်ပယ်သွားမှာမဟုတ်ဘူးလို့မကြားသေးခင်ကအကြေညာချက်ထုတ်လိုက်ပြီးတဲ့နောက်တွားမဲ့ဒီဒူသမရာရဲ့ခီးစဉ်ဟာအမေရိကတောင်ပိုင်းနဲ့အလဲပိုင်းနိုင်ငံခေါင်းဆောင်တွေကအမေရိကန်ရဲ့မူဝါဒအပေါ်မှာတစုံတရာယုံကြည်မှုမရှိတာမျိုးဖြစ်နေတဲ့အချိန်မှာတွားရောက်တာလည်းဖြစ်ပါတယ်။ဒူသမရာပန်ဆာဒီခီးစဉ်တွင်ကိုလံဘီယာသမရာဟွမ်မန်နီယယ်ဆန်တိုစ်နဲ့တနင်္ဂနွေနေ့မှာတွေ့ဆုံမှာဖြစ်ပါတယ်။သမရာထရန့်ကစီးရအေးအေးယူနိုင်တယ်လို့သတိပေးချက်ထွက်လာပြီးတဲ့နောက်သိမှကြခင်မှာပဲကိုလံဘီယာနိုင်ငံရဲ့ဝန်ကြီးဌာနကလည်းဗင်နီဇွဲလားနိုင်ငံရဲ့ပြဿနာကိုငြင်းငြမ်းစွာဖြေရှာဖို့နဲ့သူ့ရဲ့အချုပ်အခြာအာဏာကိုလေးစားဖို့စင်အင်အားတုံးပြီးတော့ဖြည့်ရှင်းမဲ့နီလန်ဘလိုနီလန်မျိုးကိုမဆိုပြစ်တင်ရှုတ်ချတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
အမေရိကန်နဲ့မြောက်ကိုရီးယားချတင်းမာမှုတွေပေါ်ပေါက်နေချိန်နောက်အမေရိကန်နဲ့တောင်ကိုရီးယားချနှစ်ပတ်လည်စီးရီးလေ့ကျင့်မှုတွေကြောင့်တင်းမာမှုတွေထပ်တိုးလာနိုင်ခြင်းရှိတဲ့အချိန်မှာပဲအမေရိကန်ထိပ်တန်းဗိုလ်ချုပ်ကြီးကိုရီးယားကျွန်းဆွယ်ကိုတွားရောက်ပါတယ်ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးအတွက်အစိုးရရဲ့တန်တမာရေးစီးပွားရေးအရာဆောင်ရွက်ချက်တွေကိုစစ်တပ်အနေနဲ့အဓိကဦးစားပေးပြီးဒီပြိုင်ညမှာပဲဒီဆောင်ရွက်ချက်တွေမအောင်မြင်ခဲ့ရင်စီးရီးနီလန်အတွက်လည်းပြင်ဆင်နေတယ်လို့အမေရိကန်ဆေးဥစည်းအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဒန်ဖော့ဒ်ကကိုရီးယားကျွန်းဆွယ်ခီးစဉ်အတွင်းသတင်းထောက်တွေကိုပြောဆိုခဲ့ပါတယ် အခောက်ယူမလွဲစေရေးချုပ်တင်ကောက်ခွဲတဲ့အနေနဲ့တရုတ်နဲ့အမေရိကန်ကြားစစ်တပ်ချင်းဆက်ဆံရေးကိုတစ်ဖက်ကတီးဆောင်နေချိန်မှာမဟာမိတ်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကိုထပ်လောင်းအာမခံချက်ပေးဖို့ဒီသတင်းပတ်သူခီးစင်ကရည်ရွယ်တာလို့လည်းပြောပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဒေသတွင်းမဟာမိတ်တွေကိုချင်းချောက်မှုဖြစ်စေတဲ့မြောက်ကိုရီးယားအစိုးရလက်ထက်မှာနျူကလ িয়ার လက်နက်တွေပိုင်ဆိုင်ထားတဲ့အခြေအနေမျိုးကိုသူ့အနေနဲ့လက်တင်မခံနိုင်ဘူးလို့ပြောဆိုပေမဲ့လည်းစစ်တိုက်စရာမလိုပဲဒီအခြေအနေကနေလွန်မြောက်နိုင်ဖို့ကြိုးစားနေတယ်လို့ဗိုလ်ချုပ်ကြီးဒန်ဖော့ဒ်ကပြောပါတယ်။အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်တို့ရဲ့နှစ်ပတ်လည်ပူးတဲ့စီးရီးလေ့ကျင့်မှုကတော့လာမယ့်ဗုဒ္ဓနေ့မှာစတင်မှာဖြစ်ပါတယ်။နှစ်နိုင်ငံပူးတဲ့စီးရီးလေ့ကျင့်မှုတွေကိုမြောက်ကိုရီးယားဘက်ကအစဉ်တစိုက်ရှုတ်ချပြောဆိုနေတာဖြစ်ပါတယ်ရှင်
။လွန်ခဲ့တဲ့နှစ်ပေါင်း20တင်းမှာမြောက်ကိုရီးယားနိုင်ငံသား1000ကျော်ကိုအမေရိကန်ကပြည်ဝင်ခွင့်ဗီဇာပေးခဲ့ပါတယ်။ဒီတည်းက18ယောက်ကတော့ပြီးခဲ့တဲ့မတ်လကနေဇွန်လအတွင်းမှာပေးခဲ့တာဖြစ်တယ်လို့ VOA ရဲ့ပြည်ဝင်ခွင့်ဗီဇာမတ်တန်မှာဖော်ပြထားပါတယ်အဲ့လိုပြည်ဝင်ခွင့်ဗီဇာတွေအများပြထုတ်ပေးတဲ့အတွက်အမေရိကန်ပြည်ထောင်စုထဲမှာနှစ်ရှည်လာများမြုံနှံပြီးတော့နေထိုင်နေကြတဲ့ရုရှားထောက်လန်းရေးတွေလို့သူတို့တွေအတွက်အခွင့်အလမ်းတွေလည်းပို့ပြီးတော့တာစီခဲ့ပါတယ်တမန်တွေကိုတရားဝင်ပေးထားတဲ့အကာအကွယ်တွေမရှိတာကြောင့်အဲ့လူတွေကိုတရားမဝင်လေလို့ခေါ်ဆိုချပြီးတော့ဒီလူတွေဟာအယောင်ဆောင်ပြီးတစ်ခါတည်းမှာအရက်သားတွေလုတ်တယ်လို့မျိုးအလုပ်တွေကိုလုပ်ကြပါတယ်ဒီလူတွေဟာရုရှားထောက်လန်းရေးတွေစီကိုပြန်ပြီးသတင်းပို့နိုင်အောင်အစိုးရစီးပွားရေးလုပ်ငန်းပညာရေးစီးပွားရေးနဲ့ကာကွယ်ရေးလိုနယ်ပယ်အသီးသီးကလူတွေနဲ့နှီးဆက်အောင်လုပ်ဖို့တောင်းပန်ပေးခံရတာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံသားတွေဟာလည်းပြည်ပနိုင်ငံတွေမှာအလားတူထောက်လှမ်းရေးသတင်းအချက်အလက်တွေရယူဖို့တောင်းပန်ပေးခံရတယ်လို့ဆိုမျိုးကိုရီးယားတက္ကသိုလ်ကနိုင်ငံရေးသိပ္ပံနိုင်ငံတကာဆက်ဆံရေးပါမောက္ခကင်ဂျောင်ကီးကပြောပါတယ်။အမေရိကန်နိုင်ငံကိုခီးသွားပြီဆိုရင်အမေရိကန်တွေမြောက်ကိုရီးယားဘော်ဘလိုထင်လဲပြီးတော့အမေရိကန်တွေရဲ့အပြုအမူအကြိုက်နိုင်ငံရေးနဲ့လူမှုရေးအမြင်တွေဘယ်လိုဆိုတာကိုလေ့လာရတယ်လို့သူကပြောပါတယ်။ဒါကဆိုဗီယက်ပြည်ထောင်စုခေတ်ကလိုအရေးကြီးတဲ့ထောက်လှမ်းရေးသတင်းအချက်အလက်ကြီးတာမျိုးဖြစ်တယ်လို့မှတ်ယူတယ်ဆိုပြီးသူကပြောပါတယ်ခင်ဗျာ
။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965ဆိုင်းတိုမီတာ32 kHz 9323ညဆိုင်းတိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုအင်းမြန်မာပိုင်းစီစဉ်ရဲ့တင်းငွေနေနေညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်စခိုင်းပြည်နယ်တွင်ဒေသတချို့မှာဒီကနေ့ဒေသခံရဟန်းချီပြီးဆန္ဒပြခဲ့ကြပါတယ်။ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေဒေသရင်းကထွက်သွားဖို့ဆန္ဒပြသူတွေကတောင်းဆိုကြတာပါ။ပြည်နယ်တွင်းကမြို့15ခုမှာဆန္ဒပြကြတာလို့ Reuters သတင်းကဖော်ပြပါတယ်။ဒီအဖွဲ့အစည်းတွေကသူတို့အကောဘင်္ဂလီတွေကိုကူညီထောက်ပံ့နေတာလို့ဆန္ဒပြသူတွေကစွပ်စွဲပြီးပြည်နယ်တွင်းကထွက်သွားဖို့တောင်းဆိုနေကြတာဖြစ်ပါတယ်ရှင်။
လီဗျားနိုင်ငံမြေရဲပင်လယ်ခံဦးရမ်းမှာရွှေပြောင်းတွေကိုကယ်ဆယ်ရေးဆောင်ရွက်နေတဲ့နေဒီမချဆောင်များအဖွဲ့ရဲ့တင်ပေါ်နဲ့ကယ်ဆယ်ရေးဆောင်ရွက်ချက်တွေကိုလီဗျားခံဦးရမ်းဆောင်တပ်ဖွဲ့ရဲ့ချိန်ချောက်မှုတွေရှိနေတာကြောင့်ဆိုပြီးယာယီဆိုင်ငံကြောင်အကူအညီပေးရေးအဖွဲ့နေဒီမထားဆောင်များအဖွဲ့ကပြောဆိုလိုက်ပါတယ်ဥရောပကိုတွားရောက်လိုတဲ့ရွှေပြောင်းတွေကိုအပြည့်အသိတင်ဆောင်လာတဲ့လူမောင်ကိုကူးလေတွေရှိရာခံဦးရမ်းတစ်လျှောက်မှာလီဗျားရင်တွေကကင်းတဲ့ဆောင်ကြည့်ရေးမှာပို့ပြီးတော့တင်းကျပ်ဆောင်ရွက်လာခဲ့ကြတာပါလီဗျားအနာပိုင်တွေကနိုင်ငံတကာရေးပိုင်နဲ့အထိတိုးချဲ့ပြီးသူတို့ရဲ့ကယ်ဆယ်ရေးအေရီးယားအဖြစ်ကြီးညာထားတဲ့အကြောင်းလဲအကူအညီပေးအဖွဲ့ကမနေ့တောက်ကြနေ့မှာပြောပါတယ်။တခြားအကူအညီပေးရေးအဖွဲ့တစ်ခုရဲ့တင်ဘောကနေနေစည်းမထားဆောင်များအဖွဲ့ရဲ့စေဘတ်ဆိုင်ရာအဖွဲ့ကအလုပ်လုပ်တော့မှဖြစ်တယ်လို့ပြောဆိုထားပါတယ်ခင်ဗျာ
။ဆိုမာလီယာနိုင်ငံမှာနှစ်ပေါင်းများစွာတင်းရှောင်နေခဲ့သူအကြီးတန်းစစ်သွေးစွာတဦးကအစိုးရထံလက်နက်ချတယ်လို့ထောက်လှမ်းရေးအရာရှိတဦးက VOA ဆိုမာလီယာဌာနကိုပြောပါတယ်။အဘူမန်ဆော့လို့သိကြတဲ့မူခ်တာရိုဘိုအာလီနဲ့အစိုးရကိုယ်စားလှယ်တွေဒီကနေ့တနင်္ဂနွေနေ့မနေ့အစောပိုင်းမှာသူခိုအောင်နေရာဆိုမာလီယာအနောက်တောင်ပိုင်းကအာဘေးရွာမှာတွေ့ဆုံခဲ့ကြပြီးနောက်သူ့ကိုဟတ်ဒါမြို့ကိုခေါ်ဆောင်လာခဲ့ပြီလို့ဒေသဆိုင်ရာအကြီးတန်းအရာရှိတူက VOA ဆိုမာလီဌာနကိုပြောပါတယ်ရိုဘောင်းဟာဆိုရင်အယ်ရှာဘတ်အဖွဲ့ရဲ့ဒုတိယကောင်ဆောင်ကာကွယ်ရေးအကြီးအကဲနဲ့ပြောခွင့်ရပုဂ္ဂိုလ်တူလည်းဖြစ်ပါတယ်။အာဖဂန်နစ္စတန်မှာလေ့ကျင့်တင်ကြားခဲ့တဲ့အယ်ရှာဘတ်ကောင်ဆောင်အနည်းငယ်တည်းကတဦးလည်းဖြစ်ပါတယ်။ဆိုမာလီယာနောက်တောင်ပိုင်းဒေသဆိုင်ရာအုပ်ချုပ်ရေးအဖွဲ့ရဲ့အထူးတပ်ဖွဲ့ရဲ့တပ်မှုကအစိုးရတာဝန်ရှိသူတွေကိုဦးဆောင်ပြီးဒီကနေ့စနေနေ့မှာရိုဘောင်းနေထိုင်ရာအာဘေးရွာကိုရောက်ရှိခဲ့တာဖြစ်ပါတယ်။ ပြီးခဲ့တဲ့ရက်ပိုင်းအတွင်းရိုးပေါင်းရဲ့ဖက်တော်သားတွေနဲ့အဲရှာဘတိုက်ခိုက်သမားတို့ကြားတိုက်ပွဲတွေဖြစ်ခဲ့တဲ့ရွာရဲ့စစ်မြေပြင်မှာမင်းညကရိုးပေါင်းကိုတွေ့ဆုံခဲ့တာလို့အထူးတပ်ဖွဲ့ရဲ့တမှုကပြောပါတယ် သူကအခုဟာဒါမြို့မှာရှိနေပြီးရိုးပေါင်းဟာသူ့နဲ့တူထိုင်နေတယ်လို့လည်းအတည်ပြုခဲ့ပါတယ်။ရိုးပေါင်းကသူ့အနေနဲ့အဲရှာဘအဖွဲ့ကနေဖက်ပြောင်းခဲ့ပြီးဆိုမာလီယာအစိုးရနဲ့လက်တွဲဆောင်ရွက်လုပ်တဲ့အကြောင်းအစိုးရတာဝန်ရှိသူတွေကိုပြောဆိုခဲ့တယ်လို့လည်းအကြီးတန်းထောက်လှမ်းရေးအရာရှိတူကပြောဆိုသွားပါတယ်ရှင်။
အင်္ဂလန်မှာဒီနေ့ကစားတဲ့ပရီးမီယာလိဂ်ဘောလုံးပွဲမှာတော့တော့တန်ဟမ်အသင်းအနိုင်ရသွားပါတယ်။ ညူကာဆောနဲ့တော့တနမ်တို့ညူကာဆောအသင်းရဲ့ကွင်းမှာကစားကြတာမှာတော့တနမ်အသင်းက9ဂိုးမရှိနဲ့အနိုင်ရသွားတာဖြစ်ပါတယ်။တော့တနမ်ကဂိုးတွေကိုတော့ဒယ်လီအာလီနဲ့ဒေးဗစ်တို့က68မိနစ်နဲ့မိနစ်80ဒီမှာသွင်းယူခဲ့တာဖြစ်ပါတယ်။မကြခင်မှာတော့မန်ချက်စတာယူနိုက်တက်နဲ့ဝက်ဆမ်အသင်းတို့ကစားကြဖို့ရှိပါတယ်။မနေ့ကကစားသွားတဲ့ပွဲမှာတော့မန်စီးတီးအသင်းကဘရိုက်တန်ကို9ဂိုးမရှိနဲ့အနိုင် ာတော့ Everton က Stoke City ကိုတကူကိုမရှိနဲ့နိုင်သွားပြီးတော့ Huddersfield အသင်းက Crystal Palace ကို3ဂိုးကိုမရှိ West Brom ကဘုံမကိုတကူကိုမရှိနဲ့နိုင်ပြီး Southampton နဲ့ Swansea တို့ကိုမရှိသေးကြပါတယ် Chelsea ကတော့အိမ်ခွဲမှာ Burnley ကို3ဂိုးနဲ့ကိုနဲ့ရှုံးနေတော့ခဲ့တာဖြစ်ပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းခိုင်ဘာပတွန်ခွာပြည်နယ်မှာနှစ်နှစ်အတွင်းတစ်ပင်ပေါင်းတန်တထောင်စံချိန်တင်စိုက်ပျိုးနိုင်ခဲ့ပြီးမြင်းလွာပြည့်စည်မှုနဲ့တစ်တော့ဟက်တာ3သိန်းခွဲပြန်လည်ဆိုင်လန်းရင်နိုင်ငံတကာဂရိကဝတ်ကိုကျော်လွန်ဆောင်ရွက်နိုင်ခဲ့တာဖြစ်ပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုမတ်တည်ထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါရှင်အခုဆက်လက်ပြီးတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်တိုင်းနာလည်းနဲ့ကိုင်တွေနဲ့အစိုးရတမတော်တို့ကြားခိုင်မာတဲ့ယုံကြည်မှုတွေတည်ဆောက်နိုင်ဖို့နဲ့တွေးဆုံဆွေးနွေးနေစေငြိမ်းချမ်းရေးဆွေးနွေးပွဲတွေပြည်လည်နိုင်ဖို့ဆိုရင်တမတော်ဘက်ကတိုင်းရင်းသားဒေသတွေမှာပြုလုပ်နေတဲ့ထိုးစစ်တွေကိုအမြန်ဆုံးရပ်တန့်ပေးပါလို့ UNFC ခေါင်းဆောင်တဦးကပြောဆိုလိုက်ပါတယ်အပြည့်အလက်မမထိုးထားသေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေပါဝင်တဲ့ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီအနေနဲ့တနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရစဲရေးဆိုင်ရာစာချုပ် NCA လမ်းကြောင်းကနေတွားနိုင်အောင်အစိုးရနဲ့အသက်နိုင်ဆုံးညှိနှိုင်းနေပါတယ်လို့ VOA မြန်မာပိုင်းကမဆုမွန်ဆက်သွယ်မေးမြန်းချိန်မှာ UNFC ရဲ့ဒူဥက္ကဋ္ဌနိုင်ဟန်တာကပြောဆိုလိုက်တာပါမြန်မာနိုင်ငံအတွင်းစေစုနှစ်နဲ့ချီကြမြင့်လာနေတဲ့ပြည်တွင်းစစ်မီးတွေငြိမ်းပြီးတိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့အစိုးရတို့ကြားစစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်မှုမှာခိုင်မာတဲ့ယုံကြည်မှုတည်ဆောက်နိုင်ဖို့ကအဓိကကျတဲ့အကြောင်း UNFC ဒူဥက္ကဋ္ဌနိုင်ဟန်တာကအခုလိုစဖြေပါတယ်ရှင်
ကျွန်တော်တို့ကတော့ NCA လမ်းကြောင်းကနေသွားနိုင်ဖို့အသက်နိုင်ဆုံးဆက်လက်ပြီးတော့မှကြီးနိုင်နေပါတယ်လို့နော်အေးကျွန်မသိတာချက်ကတော့နော်အစိုးရအနေနဲ့ဒီလိမ့်ကမ်းကြီးကိုမြန်လေးစီရင်တစ်ဖက်ကတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုရှိစေချင်အောင်နောက်ပြီးတော့မှဆွေးနွေးတဲ့အခါကျရင်ဒီလိုပြည်လဲအောင်ဝယ်ဒီထိစစ်လိမ့်ချမှုတွေကိုမရက်ကမို့အစိုးရဘက်ကပြောလို့ပြည်နေဒါပေမဲ့ဟိုအသက်ခတ်ကြည့်ရတာလေအစိုးရကစက်မတော်ပေါ်မှာဘာမှပြောပိုင်ခြင်းမရှိဘူးအာဏာမရှိတယ်ဖြစ်နေတယ်အစိုးရဘက်ကလည်းဘာမှမပြောဘူးအဲ့ဒီတော့မှလူကြီးတွေလည်းမပြေနပ်ဘူးဖြစ်နေတယ
်ဆရာအဲ့တော့ဒီစကားပြောမှုတွေဒီခိုင်မာအောင်ယုံကြည်မှုတည်ဆောက်မယ်ဆိုတဲ့ကိစ္စတွေကရောပြည်လည်နိုင်ကြအကြောင်းရှိပါမလားဆရာဟုတ
်အဲ့လေဒါတော့အဖြေရတော့ရှားမယ်အဲ့ရှားမယ်ဆိုတော့စေတနာတန်တန်နေတော့ဗျာရတော့နော်တစ်ဖက်နဲ့တစ်ဖက်ကဟိုကပြောတာစေတာကလည်းစေတနာပတ်လို့လေလှုပ်ရှားမှုဒီစီကြီးကလှုပ်ရှားမှုဒီမှာလည်းစေတနာပတ်လို့လေစေတနာဟိုမှာစေတနာလည်းပြဖို့လို့လေအဲ့ဒါစေတာကတတိရှိရှိနဲ့ဒါဒီလိုနားလည်းလှုပ်ရှားအောင်တစ်ဖက်ကသိစစ်တွေရည်ပြီးတော့မှနိုင်ငံရေးစီးပွားရေးကိုပြည့်စုံလို့ပြည့်မယ်လို့အဲ့လိုအငယ်အမြင်နဲ့
ဒီခုဒေါက်ဆန်းစုကြည်ကလည်း27ရာစုပင်လုံကြီးလာကခေါ်ပြီးတော့မှလုပ်နေတယ်အခုလေဒီကော်မရှင်တွေကလည်းတွေ့ပြီးတော့စကားပြောတယ်ထိုင်းတို့တရုတ်တို့ဘက်ကိုသွားပြောတယ်ဆရာဒီစကားပြောမှုတွေကထိရောက်တဲ့ဥစ္စာဖြစ်ပါမလားဆရာဆယ်စုနှစ်နဲ့ချီပြီးလုပ်နေတယ်နောက်ပုဂ္ဂိုလ်နိုင်ငံအခုဆိုဒီမိုကရေစီထရန်ဇစ်ရှင်းဆိုပြီးတော့အခုညီလာခံတွေလုပ်နေကြတယ်ဆရာလူလူကသိကျင်တာတော့အခုဒီဖြစ်နေတဲ့ကိစ္စတွေကိုဘလို့အကောင်းဆုံးပြည်လည်အောင်ဖြေရှင်းနိုင်မယ်လို့ဆရာအနေနဲ့အကြံပြုချင်တာသုံးသပ်တာရှိပါလေဆရာဆရာဘလို့အကောင်းဆုံးဖြစ်အောင်လုပ်မယ်ဆိုလို့ရှင်ဒီနှစ်ပေါင်းစေစုနဲ့ချီပြီးကြာခဲ့တဲ့ပြဿနာတွေကပြည်လည်နိုင်မယ်လို့ဆရာပြောနိုင်ပါလဲရှင်
။အဓိကတော့အစိုးရနဲ့တက်မလို့ပဲမှာအဓိကကြပါလေ။စေစုကစေတနာမှန်နဲ့တသိရှိရှိနဲ့ဟောလားဒီလေကျန်ကြီးတက်ကြကိုတက်ကြပြင်းပြင်းလင်းလင်းနဲ့မမှန်တန်တဲ့ဘက်က တော့အကောင့်ထဲပေါ်မရှိရင်ဒီကိစ္စတော့ဒီကိစ္စတော့အကောင့်ထဲပေါ်မယ်ပေါ်လာမယ်အောင်မြင်လို့မလို့တော့ယုံကြည်တယ်တကယ်လို့စေတနာမတတ်မဲနဲ့ပေါ့လေအဲတို့လုပ်လို့တမရတော့ဘယ်လို့မှပြီးနိုင်မှာမဟုတ်ဘူး
ဟုတ်ကဲ့ဆရာနောက်တစ်ခုကဆရာဒီအခုတိုက်ပွဲတွေလည်းဖြစ်နေတဲ့အခါကျတော့ဒီတစ်ဖက်မှာလည်းစကားပြောနေနေမှာတစ်ဖက်မှာလည်းဒီနမတိဘက်မှာဆိုတော်တော်လေးအခြေအနေဆိုးနေတဲ့အနေအထားရှိတယ်ဆရာအဲ့တော့ဒေသခံတွေအတွက်ပေါ့နော်ဆရာဒီသူတို့ဘေးအနေနဲ့လုံခြုံရေးနောက်ချစ်ဘေးတန်ထိတဲ့လူတွေကအခုချိန်ကြီးနဲ့လာနေကြတော့မယ်လို့ပြောပါတယ်ဆရာဆိုတော့အဲ့ဒီအနေအထားပေါ်မှာဆရာဘယ်လိုများပြောချင်တာရှိပါလဲဆရာဟုတ
်အေးအေးပြောဖို့လက်ခတ်တယ်နော်ဟိုတစ်ဖက်ကတစ်ဖက်နဲ့တစ်ဖက်အမြင်မတူဘူးအံကြေကြည့်နေလားတော့ဒီရင်းကြီးမှုကိုရှိလာအောင်ဒီသူစစ်တွေပါတယ်စီရင်လောက်ရမှုကိုရပြီးတော့မှသူမျိုးစီချတဲ့မျိုးကိုတုံးရင်ကောင်းဆုံးပဲလို့အံကြေတော့အဲ့လိုမျို
းဟုတ်ကဲ
့တော်တော်ကြာတယ်လို့မမြင်တဲ့ပိုင်းလည်းရှိမှာပေါ့လေမမြင်တဲ့ပိုင်းလည်းသူစစ်နဲ့ချက်ကင်ပြီးတော့မှဒါဒီကိုစီမျိုးကြီးနောက်ပြည့်ရရင်အမြန်ဖြစ်မယ်လို့အဲ့လိုတို့အမြင်ရှိမယ်ရှိမှာပေါ့လေကျွန်တော်တို့ကတော့ဒီ SCE လမ်းကြောင်းကမေးသွားနိုင်လို့အတက်နိုင်ဆုံးဆက်လက်ပြီးတော့မှကြီးနိုင်နေပါတယ်လို့နော်
ဒါတော့ UNFC ညီညွတ်သောတိုင်းသာလူမျိုးများဖက်ဒရယ်ကောင်စီဒုက္ခထနိုင်ငံသားကို VOA မြန်မာပိုင်းကမဆုမွန်ဆက်သွယ်မြင်မြန်ခဲ့တာဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့တွေ့ဆုံမြင်မြန်ခံအစီအစဉ်ကိုတင်ဆက်ပေးပါတော့မယ်ဖက်ရှင်ရှောက်လန်းဘော်ကမော်ဒယ်တယောက်ဖြစ်အောင်မြင်ဖို့ဆိုတာရုပ်ရင်တင်မကစိတ်ဓာတ်အရရောလုပ်ငန်းပိုင်းမှာပါကျွမ်းကျင်ပိုင်နိုင်ဖို့လိုအပ်တာပါဒါကြောင့် Talent and Model Model Agency ဖွင့်ထားတဲ့မတ်တင်မိုးလင်တို့တင်နန်းသူတွေကိုဘလို့လက်ချင်းပေးနေပါတယ်မော်ဒယ်တူးချင်းဟာသူတို့ကိုအားကြအတူယူမဲ့လူငယ်မိန်းကလေးတွေအတွက်စံနမူနာပြုနိုင်မဲ့သူတွေဖြစ်စေချင်တယ်လို့မတ်တင်မိုးလင်ကပြောပါတယ်မတ်တင်မိုးလင်အမေရိကန်ပြည်ထောင်စုတလွှာအလယ်ပတ်ကြီးရောက်နေစဉ်တွင်ဝါရှင်တန် DC ဗျိုးရုံးချုပ်စတူဒီယိုမှာမိုက်အင်ဂျင်နိုင်မြင်မြန်ထားတာကိုနားဆင်ကြရအောင်ပါရှင
်ကြုံတော့ကြုံတိုက်ခုလိုဖိတ်ခေါ်ပြီးတော့မိခွင့်ရတဲ့အတွက်လည်းအများကြီးကျမတို့လည်းဝမ်းသာပါတယ
်ဝမ်းသာပါတယ်
ဟုတ်ကဲ့အဲ့တော့အခုမမိုးကဒီမြန်မာနိုင်ငံမှာဒီ model တင်တန်းလဲပေးနေတဲ့ခါကျတော့လက်ရှိဒီမြန်မာနိုင်ငံမှာဒီ model လောကပေါ့နိ model ဒီစီးပွားရေးလောကမှာရောအခြေအနေတွေဘယ်လောက်ထိဟိုတိုးတက်မှုတွေရှိနေလဲရှင
်မြန်မာနိုင်ငံရဲ့စီးပွားရေးလောကကတော့အရင်ကြီးလဲတိုးတက်တာမဟုတ်ပေမဲ့ဟိုဘလို့ခေါ်မလဲအလားအလာတွေအများကြီးရှိနေတဲ့စီးပွားရေးလောကပေါ့မျှော်လင့်ချက်တွေအများကြီးရှိတယ်။နောက်ပြီးတော့မျှော်လင့်လို့လည်းရပါတယ်။အချိန်နေအချိန်ခါကိုလိုက်ပြီးတော့အချိန်မရွေးချင်းကြီးအရန်ကြီးအောင်မြင်သွားနိုင်တဲ့စီးပွားရေးအခြေအနေမျိုးလို့လည်းလောကဖြစ်လာနိုင်တယ်လို့လည်းမမလို့ထင်ပါတယ်။ဒါပေမဲ့ဒါကတော့တိုင်းပြည်ရဲ့ငြိမ်းချမ်းမှုတွေနောက်ပြီးတော့အခြားသောနိုင်ငံရေးအခြေအနေလည်းဆိုင်တယ်လို့ထင်တာပေါ့နော်။ဒီ modeling ကတော့ခေတ်ကာလအခြေအနေပြောင်းလဲမှုနဲ့ကမ္ဘာကြီးကเนาะဟိုအရှေ့နောက်ကမ္ဘာရွာဖြစ်လာတဲ့ခါကျတော့ဒီ current တွေအားလုံးကတကမ္ဘာလုံးမှာဒါလှည့်ပတ်ပြီးစီးဆင်းသွားတာပေါ့เนาะဒီလိုမျိုးပုံစံနဲ့ modeling ကလည်းရှင်သန်လာတယ်နောက်ပြီးတော့ပုံမလေးတိုးတက်လာတယ်ပို့ပြီးတော့လည်းတွင်ကျလာပါတယ်မမွေးတဲ့တင်တန်းအကြောင်းကိုပြောရမယ်ဆိုရင်တော့ model တင်တန်းတစ်ခုလည်းမဟုတ်ပါဘူးအဓိကတင်တန်းကတော့ personal grooming ဟိုအတိပေကတော့ကိုယ်ရည်ကိုယ်သွေးကိုတောက်ပအောင်ပုံမတောက်ပအောင်ညှင့်တင်တာပေါ့အဲ့တော့မိတ်ကပ်ပြင်တာအဝယ်စားဝတ်ရုံနဲ့ကိုယ်ရည်ကိုယ်သွေးတောက်ပအောင်ညှင့်တင်တယ်လို့မမို့ရမတတ်မှတ်ထားဘူးဉာဏ်ပညာအတွေးခေါ်နောက်ပြီးတော့ဟိုစိတ်ထားနှလုံးသားပြီးတော့ပြန်လည်ပြီးအသုံးချနိုင်တာကိုယ့်ကိုယ်ကိုဘယ်လို present လုပ်မလဲရုပ်အားဖြင့်မဟုတ်ဘဲနဲ့စိတ်အားဖြင့်အပြုအမူအားဖြင့်အတွေးခေါ်အားဖြင့်ဆုံးဖြတ်ချက်အားဖြင့်လူတို့အကျိုးပြုအားဖြင့်ဘယ်လိုမျိုးဟိုအသုံးဒီလောကပတ်ဝန်းကျင်ကိုကိုအောင်ကျိုးနဲ့အလှဆင်နိုင်မလဲပေါ့ဒါမျိုးကို personal grooming လို့တွက်တာဖြစ်ပါတယ်ဒါကြောင့်မို့လို့လူတွေက model လေးတွေအနုပညာလောကထဲမှာအောင်မြင်တဲ့သူတွေပေါ်ထွက်လာတော့ model တင်တန်းလို့တော့ဟိုအလွယ်ပဲပေါ့နော်နားလည်ထားကြတာပေါ့တကယ်တော့လေ model ဘာသာရက်ကတစ်စိတ်တစ်ပိုင်းပဲဖြစ်ပါတယ်99ရာခိုင်နှုန်းကတော့ကမ္ဘာလောကကြီးမှာအောင်ကျိုးပြုနိုင်တဲ့လူသားတယောက်ဖြစ်ဖို့ရည်ရွယ်ပါတယ
်ဟုတ်ကဲ့အဲ့တော့မမိုးတင်တဲ့အလိုမျိုးတွေပေးတဲ့အခါမှာရောဒီနိုင်ငံတကာနဲ့ရှင်ပြီးတော့မမိုးဒီလူငယ်တွေပေါ့နော်ဘယ်လိုပညာပေးတာမျိုးဒါမှမဟုတ် training ပေါ့နော်တင်တဲ့ဒီအဲ့ဒါမျိုးကြတော့ဒီနိုင်ငံတကာစံနှုန်းကြီးနဲ့ညီကြတော့ဘယ်လိုဆောင်ရွက်လဲရှင
်အဓိကကတော့စိတ်ဓာတ်ပဲလေအလုပ်လုပ်မယ်ဆိုလို့ရှိရင်ဒီစိတ်ဓာတ်ကအရင်အရေးကြီးတာလှုပ်လို့စိတ်လေ့ကျင့်လို့စိတ်နောက်ပြီးတော့မှတ်သားနိုင်လို့စိတ်လိလာနိုင်စွမ်းအားအသုံးချလို့စိတ်ဓာတ်ရည်လိုတာ哦နောက်ပြီးကောင်းမွန်တဲ့ဟိုအတွေးခေါ်ကောင်းနေအဲ့အဲ့တော့စိတ်ဓာတ်နဲ့ကောင်းမွန်တဲ့အတွေးခေါ်ပေါင်းလိုက်ဖို့ပဲလိုတာဆိုဘယ်အလုပ်ပဲလုပ်လို့မမိုးကတင်တန်းမှာအဲ့ဒါကိုရင်တင်တယ်မော်ဒယ်လိုင်းမဲသွားသွား ပညာရေးလိုင်းမဲ့တွားတွားစီးပွားရေးလိုင်းမဲ့တွားတွားလူမှုရေးလိုင်းဘာသာရေးနိုင်ငံရေးဘယ်လိုင်းမဲ့တွားတွားစိတ်ဓာတ်ကိုအရင်သင်တယ်ပြီးတော့လူတယောက်ရှိရမယ့်လုပ်ငန်းခွင်ထဲမှာရှိရမယ့်စီကံအဲ့စီကံတွေကိုနေ့စဉ်နေ့တိုင်းလုပ်ငန်းခွင်ထဲမှာရောလက်တွေ့တွေမှာတောက်လျှောက်စီကံနေသွားတယ်ပြီးတော့မှပါလာတာပညာပေါ့နော်မော်ဒယ်လုပ်မယ်ဆိုမော်ဒယ်ပညာတရားဆောင်လုပ်မယ်ဆိုတရားဆောင်ပညာဒီသုံးခုကမမလို့ငယ်စဉ်တည်းကအခြေခံပညာကျောင်းတွေမှာသင်ကြားပေးခဲ့တဲ့တရိကံပုံစံအချက်၃ချက်ကိုမမောအဓိကအမြင်ထားပါတယ
်
စိတ်ဓာတ်စီကံပညာ
ဟုတ်ကဲ့ဆိုတော့ဒီမမိုးပေးလိုက်တဲ့သင်တန်းကနေထွက်လာတဲ့လူတွေကသူ model တခုတည်းမဟုတ်ဘူးဒီဘောင်းဆောင်ပေါ့သူတို့အသက်မွေးဝမ်းကြောင်းဘောင်းဆောင်မှာသူတို့ဝင်ပြီးတော့
ရှင်
းတန်းနိုင်အောင်ဆိုတော့အဲ့တော့ဒီမမိုးစီကထွက်လာတဲ့လူငယ်တွေမမိုးစီလာတက်တဲ့လူငယ်ပေါ့အမျိုးသမီးရောအမျိုးသားရောသူတို့ရဲ့အားပါချက်တွေရောဘာတွေ့ရလဲရှင
်သူတို့ကတော့ခစ်တက်မှာသူတို့ရဲ့ပုံစံကိုအကြမခံမဲနဲ့ပေါ့နော်တိုးတက်နေတဲ့လူတွေအောင်မြင်နေတဲ့လူတွေစူးစမ်းနေတဲ့လူတွေဘလို့ခွန်အားဘလို့စိတ်ဓာတ်ဘလို့အတွေးခေါ်ဉာဏ်ပညာနဲ့စူးစမ်းနေတယ်လဲဆိုတော့သူကသိချင်လို့ဒီတဏ္ဍာန်ကိုလာမမိုးနေနေရလေ model တဏ္ဍန်လို့ခေါ်တာကိုလည်းမတားဘူးဘာကြောင့်လဲဆိုတော့စင်မော်တက်ပြီးတော့ရှောက်မှ model မဟုတ်ဘူးစင်မော်တက်ပြီးတော့ fashion ဝတ်စုံတွေဝတ်ပြီးတော့ရှောက်တယ်ဆိုရင်ဒါ fashion model ဒါပေမဲ့ကိုယ့်ရဲ့လူမှုလောကပတ်ဝန်းကျင်ထဲမှာသူများတွေကအတူယူရတဲ့စံနမူနာယူထိုက်တဲ့သူဆိုတော့ role model ပေါ့လေအဲ့တော့မမိုးရဲ့တင်နန်းကိုလာတက်တဲ့တင်နန်းသားတင်နန်းလူတိုင်းကိုနေပယ်ခန္ဓာအတိအကျမှာ role ဖြစ်စေချင်တာသူတို့ရဲ့နောက်က generation တွေကသူတို့ကိုကြည့်ပြီးတော့သူတို့လိုဖြစ်အောင်ကြိုးစားမယ်ဆိုရဲ role တွေ icon idea အဲ့လိုဖြစ်စေချင်တာပေါ့ဥပမာအမေစုပေါ့နော်တောင်ဆန်းစုကြည်မမိုးတို့သူ့ကိုစပြီးတော့ကြားသိတယ်အရင်လေးစားမမိုးရဲ့ဘဝမှာဒီအနှစ်30လုံးလုံးသူ့ကိုကြည့်ပြီးတော့ခွန်အားတွေအများကြီးရတယ်။စိတ်ရှိတိခန့်ဇွဲတန်မှုတွေအများကြီးရတယ်။အဲ့တော့ तू က fashion show ချောက်တဲ့ model တော့မဟုတ်ဘူး။ဒါပေမဲ့မမိုးရဲ့ဘဝရဲ့ role model အဲ့ဆိုမမိုးက talent model ဆိုရင်နာမည်လေးကိုပေးထားတာလေအဲ့စိတ်ကူးနဲ့ပေးထားတာ
။ဒီအခုမမိုးရှီကဒီတင်နန်းပေးတာပေါ့နော်။တင်နန်းပေးတဲ့အခါမှာလူငယ်တွေကိုဟိုဘလို့စီကန်းနေနေပေါ့နော်။ဥမာပေးပြီးတော့ဟိုပြောပေးလို့ရမှာ
။မမိုးစီရောက်လာတယ်ဆိုရင်အောင်မြင်တဲ့လမ်းကြောင်းကိုသွားကျင်လို့လမ်းစာကိုရှာဖွေကြတာမမိုးကရှေ့ဆောင်လမ်းပြတယောက်နေနဲ့စွန်ဦးတီထွင်တယောက်နေနဲ့ဒီလမ်းကိုဖောက်ခဲ့တာဖြစ်တဲ့အတွက်မမိုးရှေ့ကသွားနေပြီပဲအနောက်မှာလူမပါလာရင်လည်းမမိုးအတွက် entrepreneur လို့ခေါ်တဲ့စွန်ဦးတီထွင်တယောက်လို့မမိုးမတတ်မှတ်နိုင်ကိုပေါ့နော်ကိုတီထွင်လိုက်တဲ့လမ်းကြောင်းမှာနောက်ကလူတွေကအလုပ်ဖြစ်တယ်အောင်မြင်တယ်ဆိုရင်ဒါကိုလေကျင့်တဲ့အောင်မြင်တဲ့စွန်ဦးတီထွင်တယောက်လည်းဖြစ်တယ်အဲ့တော့ကလေးတွေအားလုံးမမိုးအဲ့လိုပဲတတ်မှတ်ပါတယ်တချဲ့ရဲ့နောက်ကိုလိုက်တဲ့အခါမှာအတိတ်ထွင်ခြင်းလဲထွင်နိုင်မှုအားတွေပေးလိုက်မယ်လုပ်ငန်းတစ်ခုလမ်းကြောင်းတစ်ခုဖန်တီးမှုတစ်ခုတီးထွင်ခြင်းလဲဆိုလဲခွန်အားတွေပေးလိုက်မယ်အဲ့လိုမှမဟုတ်ဘူးဒီလမ်းကြောင်းကိုရှောက်မယ်ဆိုလို့ရှိရင်လဲတစ်ချက်တည်းပူတော်ရဲ့ပူပြီးတော့ဟိုအားအင်စိုက်နိုင်တဲ့ပူပြီးတော့နိုင်ငံအတွက်အကျိုးပြုနိုင်တဲ့သူတယောက်ဖြစ်အောင်ကြိုးစားအဓိကကတော့ဒီတင်နိုင်ရဲ့အဓိကကတော့စိတ်ဓာတ်ခွန်အားညံစွမ်းအားနောက်ပြီးတော့ဒီနှလုံးသားနဲ့ခံစားပြီးတော့ကောင်းတဲ့ဘက်ကနေပြီးတော့နိုင်ငံရေးပဲဖြစ်ဖြစ်ကမ္ဘာရေးပဲ environmental ပဲဖြစ်ဖြစ်ဒီ social responsibility တွေပဲဖြစ်ဖြစ်လူတွေကိုကယ်တာပဲဖြစ်ဒါတွေအားလုံးသူတို့အလတ်ဖြစ်နေအောင်လူငယ်တွေဆိုတော့လေလမ်းမပြပြင်းမပြောပြင်းမှားသွားနိုင်တယ်မမှောက်ဆိုရင်တော့မအားမရှိပဲနဲ့ဒီလိုပဲဖြစ်ဖြစ်ပဲသွားမယ်နည်းနည်းအနောက်ကလည်းတွန်းပြရတယ်အရှိကလည်းဆွဲခေါ်ရတယ်ဘေးကလည်းရန်ပြရတယ်အဲ့လိုသဘောနဲ့မမှုကဟိုစီကန်းရောဟိုဒီပေါ့နော်တင်ရိုးညွှန်တန်းတွေရောသူတို့လုပ်ပြထားဖြစ်ပါတယ
်ဟုတ်ကဲ့
ပြောအောင်လည်းပြောအောင်ပေါ့နော
်အဲ့တော့မြန်မာနိုင်ငံရဲ့ဒီ fashion ဒီ model ကအခုမမိုးတို့စခဲ့တာ1988ခုနှစ်နောက်ပိုင်းမှပို့ပြီးတော့အဲ့လို
တွင်က
ျလာတာဆိုတော့အခုအနေထားပေါ့နော်ဒီအခုနှစ်20ကျော်လာပြီဆိုတဲ့အချိန်ဒီမှာရောတကယ်အတိုင်းအတာရဆိုရင်ဟို model လောကဘယ်လိုနေလဲရှင်တကယ်ပဲတိုးတက်လာ
တိုးတက်ပါတယ်မြန်မာပြည်အနေထားနဲ့ဆိုအရန်တိုးတက်တာပေါ့မမိုးတို့ခေတုန်းကဆိုရင်လက်ချိုးရည်တွေ့လို့ရတယ်လက်ချိုးရည်တွေ့လို့ရတယ်အများကြီးလည်းမရှိဘူးဒီလိုမျိုးဟိုကာယလှမ်းမယ်လှမ်းရင်ကြီးမယ်ဆိုတာပဲရှိပြီးတော့ fashion man model ဆိုတာကဟို fashion man လို့ပဲခေါ်ကြတာ model လို့တောင်မခေါ်တတ်ကြသေးဘူးလीအဲ့လိုကနေပြီးတော့အခုဒီအနှစ်20ကျော်အစိတ်အတွင်းမှာ super model တွေ professional model တွေ international model တွေပေါ်လာတယ်ကလေးတွေကသူတို့ measurement ကိုလိုက်ပြီးတော့ miss ပြိုင်နေသူတွေအာနောက်နိုင်ငံတကာမှာဟို top model ပြိုင်ပွဲတွေဝင်ပြိုင်နေတဲ့ top scene ဝင်လာတဲ့သူတွေနောက်မြန်မာပြည်ရဲ့ media လောက printing media လောက online media လောက commercial လောကတွေမှာ model တွေအများကြီးဝင်လာပြီဒီလိုဈေးကွက်စီးပွားရေးနဲ့အတူ like ပါလာတဲ့ပမာဏကိုကြည့်မယ်ဆိုရင် model လောကမြန်မာပြည်ရဲ့အခြေအနေနဲ့ဆိုရင်တော့အရန်တိုးတက်လာတာ ဟုတ်ကဲ့နိုင်ငံတကာကိုထိုးပေါက်နိုင်တာမထိုးပေါက်နိုင်တာတော့ဒါအချိန်ကြီးဟိုစောင့်အောင်မှာပေါ့နော်ဒါပေမဲ့လည်းဒီလိုအချိန်တိုင်းတော့တချိန်တော့လဲရောက်လာမှာပါ
โอเคအဲ့တော့ဒီလိုအုပ်စုလိုက်ပေါ့နော်ဒီမော်ဒယ်ဒီဥမာဒီနိုင်ငံဒီမှာဆိုရင်တို့ကအုပ်စုလိုက်အဲ့လိုမော်ဒယ်အုပ်စုလိုက်တည်ရှိတယ်လीတို့group နဲ့တို့အဲ့ဒါမျိုးပွဲတွေမှာပြတာမျိုးပါဆိုပြီးမြန်မာနိုင်ငံကအဲ့လိုဒီမော်ဒယ်မှာရောဘယ်လိုအခြေအနေရှိလဲမြန်မာနိုင်ငံမှာလည်းသူရာသီနဲ့သူရာသီစီဇန်နယ်ရှိုးတွေရှိတာပဲဟိုဖက်ရှင်ဝီးခ်တွေရှိတာပဲနောက်ပြီးတော့ကုတ်ဖွ
ဒီစုံမြင်ငန်းအစီအစဉ်ကိုနားဆင်ကြတာပါ။ဗီအိုအေမြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 6 ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း 6 နာရီကနေ 9 နာရီအထိ လိုင်းဒိုမီတာ 24.40 နာရီကြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့ မနက် 8 နာရီကနေ 9 နာရီအထိတစ်ချိန် နေ့လယ် 12 နာရီကနေနေ့ခင်း 1 နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း 6 နာရီခွဲကနေ 9 နာရီအထိအစီအစဉ်ကို လိုင်းဒို 16.19 မီတာတွေမှာ ထုတ်လွှင့်ပေးနေပါတယ်။ညပိုင်း 9 နာရီကနေ 10 နာရီအထိအစီအစဉ်ကိုတော့လိုင်းဒို 24.25 နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာရရှိနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲကနေထုတ်လွှင့်မဲ့အစီအစဉ်ထဲမှာတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားဆန်းပြားသတင်းများအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ဒါရီမတိုင်ခင်အခုရင်ဆုံးတော့ပြီးခဲ့တဲ့ရက်ပိုင်းကပဲကွယ်လွန်သွားခဲ့တဲ့တေးတန်ရှင်ခိုင်ထူးအတွက်အမတ်တရအထူးအစီအစဉ်ကိုနားဆင်ကြရပါမယ်။မှန်ဧတနာကျော်စီစဉ်တင်ဆက်ပေးထားပါတယ်ရှင
်။ဒူးထွန်းမနနဲ့နေအောင်ဖြားထုံးရဲ့။သဂိုင်းလန်ကစောင့်နေမဲ့သူမှchain tare then you be o ye see myo du go ju nyan ko la me lo khu nya ro ai nai me ma tin bu u twe re nyet ni go pyan twe ye the godless sat ma sat nai ong le ye ပြန်ပေါ်ရင်ဆုံးနေကြိုချိန်နေကူးရင်ညှော်နေမလို့သက်သက်တော့ရောက်အောင်လာမယ်မင်း
ချင်းထားရဲ့တဲညီပြန်ဦးရေးစီညှော်သူကိုကြိုလင့်ရင်ကိုလာမယ်လို့လို့ဆိုရဲအစိုးရကြီးခိုင်ထူတယောက်ညှော်နေမဲ့သူတွေကိုစိတ်ချလက်ချထားသွားခဲ့ပါပြီနော်အေဇင်လာပါရဲ့ဘဝတစ်ခုကိုပိုင်ဆိုင်နိုင်ပါစေလို့အားလုံးဝိုင်းဝန်းဆုတောင်းပေးနေကြတာပါ။နာရီကွန်ကြီးမှုအတင်းကိုတီထောင်ထားသူရုပ်ရှင်မင်းသားကျော်သူကခိုင်ထုတယောက်မြင့်မြတ်တဲ့ပုံကိုရောက်မြင်မှာမလွဲပေလို့သူ့ရဲ့လူမှုကွန်ရဲ့ Facebook စာမျက်နှာမှာရေးထားပါတယ်
။ကျွန်တော်သဘောအရသိလိုက်တာတစ်ခုရှိပါတယ်။ကိုခိုင်ထုရဲ့ကြံရက်တဲ့ခန္ဓာကိုယ်ဟာတည်ငြိမ်နေဝေဒနာကိုမေ့ထားနိုင်ခဲ့တယ်။ရုပ်နဲ့စိတ်ကိုခွဲခြားနိုင်ခဲ့တာဆိုတော့မြင့်မြတ်တဲ့ပုံကိုရောက်မှာမလွဲပါဘူး။
မြင့်မြတ်တဲ့ပုံကိုရောက်နေဖို့ပဲသူ့ကိုချစ်တဲ့မိသားစုတွေတငယ်ချင်းအပေါင်းအသင်းတွေသူ့ရဲ့ပိဋကတ်တွေကအမျှော်လင့်နေကြတာပါ။ဒါကြောင့်ပဲအစိုးရကော်နီကကောင်းရာဘုံဘွားမှာသူတော်ကောင်းများနဲ့ဆုံတွေ့နိုင်ပါစေလို့ဆုတောင်းထားပါတယ်
။အားလုံးချစ်ကြခင်ကြတဲ့ဥခိုင်ထူဖိုးလေးဆုံးပြီတဲ့ရင်ထဲအလိုမကောင်းဖြစ်ရပါတယ်။ဖိုးလေးနဲ့ခင်ခဲ့ကြတဲ့တက်တန်တလျှောက်ဖိုးလေးရဲ့တွင်တင်ဆုံးမမှုတွေရင်ထဲမှာခံယူမှတ်သားခဲ့ရသလိုအတူယူစရာရှိတဲ့အမှုပညာပေါ်ထားတဲ့စိတ်ဓာတ်တွေကိုတင်ယူနိုင်ခဲ့ပါတယ်။အားငယ်သူနှိတ်ကြသူတွေပေါ်ကိုဖိုးလေးအမြဲပေးကင်းဆွန့်ကြတတ်တဲ့စိတ်လေးဒါဖိုးလေးစီကအတူယူခဲ့တဲ့စိတ်လေးပါဖိုးလေးရေရင်ထဲမကောင်းလိုက်တာဒီရက်ထဲဖိုးလေးကောင်းရဘုံဘဝရောက်ဖို့ပဲဆူတောင်းနေကြတာပါအမှုပညာပေါ်မိသားစုပေါ်တိတ်ကိုတောင်းကြည့်ခြင်းနဲ့ဖိုးလေးကောင်းရဘုံဘဝမှာသူတော်ကောင်းများနဲ့ဆုံတွေ့နိုင်ပါစေ
ဘိုးကောင်းရဲ့ငွေတိမ်ပြည့်တွေကြောင့်
ရဲရဲရင့်ရင့်သွားနေပါအဖိုးလေးကြီးအချိန်တန်တော့ရဲရင့်စွာလိုက်ခဲ့ပါမယ်ဩဂုတ်လ9ရက်နေ့မြန်မာစံတော်ချိန်ညနေ 3:24 မိနစ်မှာကျမတို့ချစ်ရတဲ့အဖိုးလေးငြိမ်းချမ်းစွာကွယ်လွန်ပါပြီခ
ခိုင်ထူးလူမရှိတော့ပေမဲ့ခြံထားရခဲ့တဲ့တခြင်းတွေနဲ့အမြဲတမ်းသတိရနေမှာပါဖိုးလေ
းတင်စားမောပြောသွားတယ်လို့ပါပဲလူသားတွေမကတရဝမှန်ရင်ဒီခီလန်တနေ့ရှောက်လန်းရစမြင်မို့လူသေးသွားပေမဲ့လည်းအသက်ရှိစဉ်သူဖန်တီးခဲ့တဲ့အမှုပညာကတော့ထာဝရအရှင်တန်နေမှာပါသူ့ကိုချစ်ကြတဲ့အမှုပညာမောင်နှမတွေကြမှာသူ့ရဲ့ခွဲခွာခြင်းကိုလုံးဝကိုလက်တင်မခံနိုင်သေးတဲ့ပုံရေးကြပြောကြပါတယ် Facebook လူမှုကွန်ရက်စာမျက်နှာမှာတေးရီကိုနေဝင်းက
ခိုင်ထူးမင်းကိုတော့ငါမဖြူနိုင်ဘူးကွာတယောက်ပြီးတယောက်ငါ့ကိုထားသွားခဲ့ကြတယ်အခုတော့မင်းမငါ့ကိုထားသွားတော့မလားမင်းကခွင့်ပြုပါအောင်ဆိုပေမဲ့ငါတော့ခွင့်မပြုနိုင်ပါဘူး It's hard to leave more hard to say ခိုင်ထူးကိုပြန်ပေးပါအဲ့လိုကြီးခေါ်ဆောင်ခွင့်တော့မပြုနိုင်ဘူးကွာပြန်ပေးပြန်ပြီးဘလို့စကားမျိုးတော့ပြောနိုင်မလဲကွာ
ခိုင်တို့ရဲ့နောက်ဆုံးအချိန်တွေမှာသူ့ကိုချစ်တဲ့သူတွေအားလုံးစိတ်တွေပူဆွေးဝေဒနာပြင်းပြင်းထန်ထန်မခံစားရဘူးဆူတောင်းပေးနေကြချိန်မှာကိုခိုင်တို့တယောက်ကျမ်းမာတက်တာပြီးတော့တခြင်းတွေကိုဆက်လက်တီးဆိုနိုင်ပါစေဆိုတဲ့ဆူတောင်းနဲ့ခိုင်တို့ရဲ့ခက်တာတခြင်းကိုအမှတ်တရတီးဆိုပေးထားတဲ့ဗီဒီယိုနဲ့ကိုခိုင်တို့ကျမ်းမာရေးအတွက်အလှခံနဲ့အဆောင်းလိုင်းကတော့ကိုခိုင်တို့လည်းဆုံးမသွားရောခဏဝင်မြောက်အမှုပညာရှင်ကိုခိုင်တို့ရေလို့အစချီပြီးတော့တက်မလွန်ကိုအမှားစကားပါပါတယ်
ကလွန်မြောက်တဲ့အမှုပညာရှင်ကိုခိုင်ထူးကြီးတွားနှင့်တော်ဗျာနောင်ဘဝဆက်တိုင်းမှာလည်းဒီထက်အောင်မြင်ပြည့်စုံလို့ဘဝနေဝင်ခြင်းတွေဒီထက်လှပပါစေလို့ဆုတောင်းပါတယ်ကျွန်တော်ရင်ထဲကအမှန်တမ်းတစ္ဆာစုပြောရဲပါတယ်မြမခစ်ပေါ်ဂီတကိုပိုင်တန်စင်သမားတွေတဲမှာကိုခိုင်ထူးတို့ဟာအကောင်းဆုံးတွေပါနောက်လူတွေမှီတယ်လို့မထင်ခဲ့သလိုကျွန်တော်ကိုယ်တိုင်ကတော့ဝေးပါသေးတယ်အခုမှဒီစကားပြောတာမဟုတ်ဘူးဗျာအစ်စ်မှန်ကိုချစ်ကြသူတိုင်းရဲ့ရင်ထဲမှာထာဝရထင်ကျန်ရင့်နေတော့မှာပါကိုခိုင်ထူးကြီးကိုခိုင်တူးတို့ကိုအားကြပြီးတော့အတူယူအတူခိုးခဲ့ပြီးကိုပိုင်တန်စင်သမားအဖြစ်ကျွန်တော်ရက်တည်ခဲ့သူပါဝမ်းနဲ့ကြည်ကွစွာနဲ့
စိတ်လလဲညာလာရိုက်စားအချစ်နှုတ်ခမ်းအနံ့တွေဖူးပွင့်ဖို့လေညော်သူကိုတန်တရာကျိုးရစ်နှောင်လွှာရစ်နေတော့တို့ကူလေအောင်ကျင်းနာမဲ့အသေးရှိတဲ့အရာညွမဲ့စုံဝါစုပန်းမင်းလွင်ပုံးရဲ့နွားရဲ့လုံးကျွေပြီးမိုးဆရာပြီးဝါကောင်းမိုးနဲ့သန်လာခဲ့တော့ခတ္တာရဲ့
သူတင်မငိုပါဘူးလို့ဆုံးဖြတ်ထားတဲ့မိမိဝင်းဖေကတော
့ကိုခိုင်တူးကွယ်လွန်သွားပြီးတဲ့အချိန်မှာဟိုစိတ်မကောင်းတဲ့စိတ်ဝမ်းနေတဲ့စိတ်နဲ့သူနဲ့ကိုနဲ့ဟိုခင်မင်းဆက်ဆံကြရတာကြီးအများကြီးပြန်တွေးကြည့်ပြီးတော့စိတ်ထခဲ့ရပါတယ်အဲ့တော့ကိုပြန်စဉ်းစားမိရဲ့ကိုခံတူးနဲ့ကိုရဲ့ဂျာရဲ့ဆက်ဆံရေးဖြတ်တန်းကြရတဲ့ဟာလေးကိုကျွန်မရဲ့ Facebook စာမျက်နှာပေါ်ကနေပြီးတော့ဟိုရေးဖွင့်ထားတာလေးရှိပါတယ်သူ့ကိုလေးစားကြောင်းပြတာကြီးဒီလိုတည်းဆက်ဆံခဲ့တယ်သူလိုအပ်တဲ့အချိန်မှာဂယူဒီဇိုင်းလုပ်ပေးခဲ့ဘူးလေသူတခြင်းတွေလည်းနှစ်သက်စွာပြန်ဆူခဲ့ဘူးလေသူပြန်ဆူစင်တာတချို့ရွေးပေးတာကိုတမိုးထားပြီးကြိုးစားပန်းစားတည်ဆူခဲ့ဘူးလေဂုံယူစွာနဲ့တခြင်းတွေတူခံရခွင့်လည်းရခဲ့ဘူးလေဖြီးပေါင်းများစွာထွက်ကြပွဲတွေဆူခဲ့ကြပြီပါလေသူခိုင်းတာဆိုမငင်းခဲ့ဘူးပါဦးမမအောင်ဆုံးမရဲ့စကားတွေနာခံဘူးပဲစေနာနဲ့ပြောတဲ့စကားတွေကြားဘူးပဲနောက်ဆုံးတွေ့ကြတဲ့အချိန်ကကြည်ကြည်လင်လင်ပျော်ပျော်ရွှင်ရွှင်ရှိခဲ့ကြတယ်။မေလာတော့ကတွေ့ခဲ့တာနောက်ဆုံးပါပဲ။ဒီမှမငိုဘူးလို့အများကြီးစဉ်းစားခဲ့တဲ့သူတွေနဲ့ငိုရတာပါလေကိုကိုလေးကောင်းရပုံပေါ်မှာအကျင်းပါစေ
။ဝါစုပန်းမင်းလွင်ပုံးရဲ့နှွားရဲ့လုံးကျွေးဒီမို့သိရသည်ဝါကောင်းမိုးနဲ့လန်းလာခဲ့တော့ခတ္တာရဲ့သိရသည်ဝါကောင်းမိုးနဲ့လန်းလာခဲ့တော့ခတ္တာရဲ့သိရသည
်မေရီလန်ပြည်အောင်စုအရှိန်မေရီလန်ပြည်နယ်မှာနေထိုင်နေတဲ့အစာရေးဆရာမမင်းငင်းကလည်းကိုခိုင်ထူးတာဝန်ကြီးပါတယ်တဲ့
ကိုခိုင်ထူးကစမလေးစားမြင်လို့ရတဲ့အဆိုရှင်တယောက်ဖြစ်ပါတယ်ဒါကြောင့်အခုဆုံးဖားသွားတဲ့အခါမှာနောက်ဆုံးရမယ့်ဘဝအထွေထွေမှာလည်းရင်းချမ်းပါစေလောကအတွက်တာဝန်ချေခဲ့သူကိုခိုင်ထူးရေလို့ဆုတောင်းပေးဖြစ်ပါတယ်ရှင
်လိဂီရာသမားကိုနိုင်စော်ကတော့ဥခိုင်ထူးကွယ်လွန်ချိန်မှာပြပခီးစဉ်တစ်ခုနဲ့အမေရိကန်ပြည်အောင်စုကိုရောက်ရှိနေတာပါသူကတော့လွန်ခဲ့တဲ့18နှစ်သူတို့ရဲ့မင်္ဂလာပွဲကိုဥခိုင်ထူးသူ့ရဲ့သားလေးနဲ့အတူလာရောက်ချီးမြှင့်သွားတဲ့ဓာတ်ပုံလေးကိုသူ့ရဲ့ Facebook စာမျက်နှာမှာအမှတ်တရပြန်တင်ထားပါတယ်
ကျွန်တော်လေးမော်ရောက်နေတဲ့အချိန်မှာဒီ
ကိုခိုင်သူရဲ့တရင်လေးချမ်းနဲ့စိတ်မကောင်းဖြစ်ပြီးလူစိတ်အချင်းမှာကျွန်တော်တင်လိုက်တာပါကျွန်တော်တင်တဲ့အကြောင်းရင်းလေးကတော့ကျွန်တော်ဖတ်ပြပါမယ်အဲကျွန်တော်မြင်လာဆုံးတက်ရောက်ခဲ့တဲ့ကိုခိုင်သူနဲ့သူ့သားလေးကိုပြန်ရှာပေးတဲ့ကျွန်တော်စနစ်တော့အမှတ်တရပြန်တင်ပေးလိုက်တာပါအခုတော့18နှစ်တောင်ကြာခဲ့ပြီပဲဆိုလူပညာရှင်အစ်ဟာတရားနဲ့ရှင်တာအတူတူပါပဲကျွန်တော်ရင်ထဲမှာဘယ်မှမသိပါဘူးကိုခိုင်သူအခုမှတချင်းနဲ့တက်ပေါ်ဝင်တော့မှာပါလို့အခုလဲကျွန်တော်လင်းပေါ်မှာအမှတ်တရစာစုလေးရေးနေမိပါတယ်နာရီလဲလိုက်မပို့နိုင်လို့စိတ်မကောင်းဖြစ်ခဲ့ရပါတယ်တခါတခါပေါ်ဟာ60နှစ်နေရာရောက်သွားတာပဲလေသူလဲခြေကုန်းမပြောင်းနိုင်သေးတဲ့ကျွန်တော်သင်္ကန်းစာရခဲ့ပါတယ်လို့ကျွန်တော်ရေးထားပါတယ
်ထွက်သွားတာဆောလွန်လှပါတယ်လို့ပြောလာတဲ့ကြပြစရာယောဟန်အောင်ရဲ့ခိုင်ထူးဆိုတဲ့ Facebook ပေါ်ကကြပြလေးကိုလည်းဝင်ညချင်ပါတယ
်ခမောထွက်သွားတာဆောလွန်လှဒီညတော့တသသနဲ့ပင်ပင်ပန်းပန်းနားထောင်နေရတဲ့သချင်းတွေတလူလူလိမ့်လိမ့်တို့ထီနေတာပြင်းပြင်းတိကျရိုက်ချလိုက်တာဆွဲဆွဲငင်ငင်ညှို့ဆွဲလိုက်တာဇန်နရားခလုတ်တွေမဟုတ်ဂီတာကျိုးတွေမဟုတ် drum ဘုံတို့တွေမဟုတ်တရောပေါ်ဘိုးဒဏ်တွေမဟုတ်လူငယ်ဘဝအဆောင်ရှိညသိမ့်ထုတ်ချန်ထားတဲ့ငန်းလုံးပါ
ဘယ်နှလုံးမရှိရင်လွန်ချင်းခင်မဲ့မဲ့
တန်းချင်းဆိုပြီးတော့ Facebook ပေါ်မှာတွေ့ရဲ့သူရဲ့ပေးတဲ့ရဲ့ post လေးတခုမှာတော့အခုလောလောဆယ်မှာကွယ်လွန်သွားပြီဖြစ်တဲ့ကိုခိုင်ထူးရဲ့တခြင်းလေးတွေကရောတေးရည်သူတေးဆိုသူတွေရဲ့တကယ်တကယ်ဘဝတကွေ့မှာတွေ့ကြုံခဲ့ရတဲ့အကြောင်းအရာတွေပေါ်မှာအခြေခံပြီးတော့ရေးဖွဲ့ထားတာတွေလည်းပါလိမ့်မယ်လို့တွေးမိပါတယ်ဟဲ့ဘာဖြစ်လို့လဲဆိုတော့တခြင်းကသူ့ရဲ့တခြင်းတော်တော်များများဟာကျွန်တော်တို့အားလုံးရဲ့ရင်ကိုပြင်းထန်စွာနဲ့ထိရှာခဲ့ထိမှန်ခဲ့လို့ပဲဖြစ်ပါတယ်ခင်ဗျာဟို Facebook ပေါ်ကသူရဲ့တော်ရာရှင်ကိုရဲမြင့်အောင်ပြောသွားသလိုပဲအားလုံးရဲ့ရင်ထဲမှာပြင်းထန်စွာနဲ့ထိရှားခဲ့တဲ့သူ့ရဲ့အမှုပညာကသူ့ကိုချစ်တဲ့ပရိသတ်နဲ့အတူဆက်ပြီးတော့ရှိနေသွားမယ်ဆိုတာတချင်းတည်းတရသိသွားပါစေလို့ဆုတောင်းမိပါတယ်ရှင
်ဒီမှာတော့သူ့ကိုချင်းညှို့ချုံမဲ့ငငယ်လေးရဲ့ဘယ်ထောင်နေမမင်းမစ်ဆက်နေပြောနေသလဲတွင်Yeah, la me la, yo te shao sin me song yo mi de, ni yo hong ni mo, yan le sou zi jo su kwe. Ni ko na ye le chue pe chi ni ge, chi sin le mo, di ye gwe go mi ni ye ni nai le la kwe.
ဒန်ရှင်ခိုင်ထူးကောင်းရပုံရဘွားရောက်ပါစေလို့ဆုမကောင်းတောင်းပေးလိုက်ပါစေရှင်အခုဆက်လက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံသက်ချက်ကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့ဒီမိုကရေစီပန်းနိုင်ရအောင်ငြိမ်းချမ်းပြီးတည်ငြိမ်ဖွံ့ဖြိုးတဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုဘယ်လိုတည်ဆောက်ရမလဲဆိုပြီးဆွေးနွေးတင်ပြမှာပါမိုင်းအင်ဂျင်နိုင်ကူညီတင်ဆက်ထားပါတယ်ရှင်
ပြီးခဲ့တဲ့ဩဂုတ်လ17ရက်နေ့ကနေပြည်တော်မှာမြန်မာဒီမိုကရေစီကူးပြောင်းမှုဖြစ်စဉ် Forum on Myanmar Democratic Transition လို့နာမည်ပေးထားတဲ့သုံးသပ်ဆွေးနွေးပွဲတစ်ခုပြုလုပ်ပါတယ်။ဒီဆွေးနွေးပွဲကိုအစိုးရတပ်မတော်နဲ့နယ်ပယ်အသီးသီးကလူပုဂ္ဂိုလ်တွေလာရောက်ဆွေးနွေးကြပြီးနိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်ကလည်းအဖွင့်မိန့်ခွန်းပြောခဲ့ပါတယ်။ဒေါက်ဆန်းစုကြည်ရဲ့မိန့်ခွန်းထဲမှာဒီမိုကရေစီပြုရင်ပြောင်းလဲရေးဖြစ်စဉ်ပေါ်ပေါက်အောင်သူတို့ဘယ်လိုကြိုးစားခဲ့ရတဲ့အကြောင်းပြောသွားပါတယ်။ဒါပေမဲ့လက်ရှိဒီမိုကရေစီပြုရင်ပြောင်းလဲမှုဖြစ်စဉ်ဘာကြောက်ပေါ်ပေါက်လာရတယ်လဲဆိုတာကိုတော့ထည့်ပြောမသွားပါဘူး။ဖိုရမ်မှာစစ်ပွဲအုပ်ချုပ်မှုမှအရက်ပဲအုပ်ချုပ်ရေးသို့ဗဟိုဦးစီးစနစ်မှဈေးကွက်စီးပွားရေးသို့စစ်ပွဲမှသည်ငြိမ်းချမ်းရေးစီသို့စသဖြင့်ခေါင်းစဉ်တွေနဲ့ဆွေးနွေးကြပါတယ်။ဘယ်လိုပဲဖြစ်ဖြစ်နှစ်ပေါင်း50ကျော်ကာလအတွင်း2016ခုနှစ်ရောက်မှဒီမိုကရေစီအသွင်ကူးပြောင်းရေးဘာကြောက်ပေါ်ပေါက်လာရတယ်လဲ။ဘယ်အချက်တွေကြောင့်လဲဆိုတာအရင်စမ်းသပ်ကြဖို့လိုပါတယ်။ဒါမှသာဒီမိုကရေစီပန်းနိုင်ရအောင်ငြိမ်းချမ်းတဲ့တည်ငြိမ်ပြီးဖွံ့ဖြိုးတိုးတက်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုဘယ်လိုတည်ထောင်ရမလဲဆိုတာလမ်းစာတွေ့နိုင်ပါလိမ့်မယ်။အခုဒီပတ်အဲ့ဒီကြောင်းဆွေးနွေးတင်ပြသွားပါမယ်
။အားလုံးသိကြပြီဖြစ်တဲ့အတိုင်းအရင်သမ္မတဦးသိန်းစိန်အစိုးရရွေးကောက်ပွဲကော်မရှင်ဟာ2015နိုဝင်ဘာမှာအထွေထွေရွေးကောက်ပွဲကြီးကျင်းပပေးမယ်လို့ကြေညာပေးခဲ့ပါတယ်။ဒါပေမဲ့အချိန်တစ်ခုအရောက်မှာရွေးကောက်ပွဲကိုတတ်မှတ်ချိန်အတိုင်းပဲလုပ်ပေးတော့မလို့လို့အချိန်ကိုပဲရွှေ့တော့မလို့လို့သွေးတူးဆန်းခဲ့ပါသေးတယ်။အဲ့ဒီအချက်အပေါင်းဝင်စစ်အာဏာရှင်တွေရှေ့ပိုင်းလုတ်ကင်ဆောင်ရွက်သမျှလုတ်ရက်တွေအပေါ်အခြေခံပြီးရွေးကောက်ပွဲကိုတကယ်ပဲလုတ်ပေးပါမလားလုတ်ပေးခဲ့ရင်ရောလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်လာပါမလားအဲ့ဒီရွေးကောက်ပွဲမှာအနိုင်ရခဲ့ရင်တော့အစိုးရဖွဲ့ခွင့်ရပါမလားတကယ်ပဲအာဏာလွှဲပြောင်းပေးပါမလားစတဲ့စိုးရင်ပူပန်စိတ်ဝင်ခဲ့ကြရပါတယ်ဒါပေမဲ့မြန်မာနိုင်ငံသားတွေရောနိုင်ငံတကာအတိုင်းဝိုင်းတွေကပါအာအတင်စရာရွေးကောက်ပွဲမှာဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအပြက်အတန်နိုင်လွှတ်တော်ခေါ်အစိုးရတစ်ဖွဲ့အရင်အစိုးရကအာဏာလွှဲပေးဆိုတဲ့ဖြစ်စဉ်ကြီးတစ်ခုအေးအေးချမ်းချမ်းပေါ်ပေါက်လာခဲ့ပါတယ်။အဲ့လိုဖြစ်ပေါ်လာဖို့အကြောင်းအချက်အနည်းဆုံး၄ချက်လောက်ရှိနိုင်ပါတယ်။ပထမဆုံးအချက်ကတော့2015ခုနှစ်နှစ်စန်းပိုင်းမှာဖုန်ကြားရှင်ဦးဆောင်တဲ့တပ်ဖွဲ့တွေကိုးကန်တွေကိုဝင်ရောက်တိုက်ခိုက်တာပါ။နောက်ပိုင်းတမတော်ကနေမည်အများစုပြန်သိမ်းနိုင်ပေမဲ့အတိတ်အပြောက်အလွန်များပြီးအလွန်အထိနာတဲ့တိုက်ပွဲတွေဖြစ်ခဲ့ပါတယ်။ဒီတိုက်ပွဲအချိန်ကြီးဟာတမတော်စစ်ကောင်းဆောင်တွေရဲ့အိမ်နီးချင်းတရုတ်နိုင်ငံပေါ်ထားတဲ့သဘောထားပြောင်းသွားစေပါတယ်။နိုင်ငံတကာရဲ့ဝိုင်းဝန်းပိတ်ဆို့ဒဏ်ခတ်တာခံခဲ့ရတဲ့စစ်အာဏာရှင်တွေအတွက်တရုတ်နိုင်ငံဟာအဓိကမိခိုအားထားစရာနိုင်ငံဖြစ်ခဲ့ပါတယ်။တကယ်လို့များအရင်စစ်အာဏာရှင်ဟောင်းတွေနဲ့တမတော်ခေါင်းဆောင်တွေဘက်က1990ခုနှစ်တုန်းကလိုရွေးကောက်ပွဲရလက်ကိုအတိမတ်မပြုတ်ဆရာနာတိန်းနာမျိုးတစ်ခုခုလှုပ်ခင်ရင်နိုင်ငံတကာရဲ့ဝိုင်းပယ်တာတကြော့ပြန်ခံရနိုင်ပြီးတရုတ်နိုင်ငံရင်ဝင်ကိုထပ်ပြီးခိုလုံရဖို့ပဲရှိပါတယ်။အဲ့ဒီအချိန်တမတော်ကိုအကြီးအကျယ်အထိနာစေခဲ့တဲ့ကိုကန့်ဒေတာတွေဝင်ရောက်တိုက်ခိုက်မှုဖြစ်ပေါ်စေခဲ့တဲ့အတွက်နောက်ထပ်တရုတ်ကိုအားကိုဖို့ဆိုတာမဖြစ်နိုင်တော့ဘူးလို့ယူဆခဲ့ကြပုံရပါတယ်ဒီလိုနဲ့တက်မတော်ဟာ1990လုံးကလမ်းကိုမလိုက်တော့ဘဲရွေးကောက်ပွဲကိုအတိမတ်ပြုလိုက်ရတယ်လို့သုံးသပ်နိုင်ပါတယ
်နောက်ထပ်ရည်ကြီးချက်ကအာဏာရပြည်ခိုင်မျိုးပါတီအတွင်းအလွန်ကြီးမားတဲ့အကွဲအပြဲကြီးဖြစ်ပေါ်ခဲ့တာပါလွတ်တော်ဥက္ကဋ္ဌသူရဦးရှင်မန်းဦးဆောင်တဲ့အုပ်စုနဲ့သမရဦးသိန်းစိန်ဦးဆောင်တဲ့အုပ်စုနှစ်ခုကြားကပြည်ပခါဟာစစ်ဗိုလ်ချုပ်ဟောင်းလီကြားမှာအလွန်ကြီးမားတဲ့အကွဲအပြဲကြီးဖြစ်ခဲ့ပါတယ်ဒီအကွဲအပြဲကြောင့်ဒီခံမျိုးပါတီဟာရွေးကောက်ပွဲမှာတည်လို့မရတော့တဲ့အခြေအနေရောက်ပြီးအထိဆိုးရွားစေခဲ့ပါတယ်။ရွေးကောက်ပွဲမှာမတမန်မှုနဲတာကလည်း NLD ကိုအပြတ်သတ်နိုင်စေတဲ့အချက်ဖြစ်ခဲ့ပါတယ်။အဲဒီလိုဖြစ်အောင်အဲ့ဒီချိန်ကသမရယုံဝန်ကြီးဦးစိုးသိန်းရဲ့ ကျွန်တော်တို့ကယူကော့ပွဲစောက်ကြီးအဖွဲ့တွေကိုဝင်ခွင့်ပြုလိုက်ခြင်းဟာလည်းအကြောင်းချက်တစ်ခုအနေနဲ့ပါပါတယ်။ဥတည်ဦးဆောင်တဲ့ယူကော့ပွဲကော်မရှင်ဟာနိုင်ငံတကာစောက်ကြီးအဖွဲ့တွေကြောင့်မသမာမှုလုပ်ဖို့လက်တွန့်သွားသလိုမသမာမှုလုပ်မယ်လို့ရည်ရွယ်ချက်ရှိခဲ့ရင်တောင်ပြီးခံမျိုးပါတီအကွဲပြေးအောက်မှာဘယ်သူ့ကိုမသမာမှုလုပ်ပေးရမလဲရွေးလို့မရတဲ့အနေအထားဟာယူကော့ပွဲကိုလ
ရွေးကောက်ပွဲတနကပြုဟာမှန်ကန်မှုမဆုံးမနစ်စူးစမ်းမှုကြောင့်မဲ့ပြတ်တဲ့နဲ့အနိုင်ရခဲ့တာဖြစ်ပါတယ်။ဘလို့ပဲဖြစ်ဖြစ်ရွေးကောက်ပွဲမှာNLD မြန်မာဒီမိုကရေစီအတွင်ကူးပြောင်းရေးပေါ်ပေါက်လာရတာဟာနိုင်ငံတချို့မှလို့ဒီမိုကရေစီအင်အားစုတွေကအာဏာရှင်တွေကိုအနိုင်ရချိုးချလိုက်နိုင်လို့ပေါ်ပေါက်လာရတာမျိုးမဟုတ်သလိုစစ်အာဏာရှင်တွေအာဏာလက်ဝယ်ရှိသူတွေကတကယ်ကိုဒီမိုကရေစီကူးပြောင်းရေးလုပ်ချင်လို့စိတ်ပါလက်ပါနဲ့လမ်းဖွင့်ပေးလိုက်တာမျိုးလဲမဟုတ်ဘူးဆိုတာနားလည်ကြဘူးလို့ပါတယ်။ဒါကြောင့်လက်ရှိမြန်မာနိုင်ငံမှာစစ်အာဏ ပြီးစိတ်ဒုံဒုံချလို့မရနိုင်သေးတဲ့အနေအထားမျိုးဖြစ်နေပါသေးတယ်
။ဒီအတွက်မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီပန်းနိုင်ဖြောက်ဖြောက်ပြူးပြူးသွားနိုင်ဖို့ဆိုရင်ပထမဦးဆုံးလုပ်ရမှာကအာဏာရှင်စနစ်ပြန်ပြီးပေါ်ပေါက်လာနိုင်တဲ့အခြေအနေမျိုးကိုအရင်ရှင်းလင်းဖယ်ရှားပြစ်ဖို့ပါ။ဒီအတွက်တပ်မတော်ရဲ့သူ့ဘာသာသူယက်တီခွင့်ကိုမထိခိုက်တဲ့နိုင်ငံရေးအာဏာကိုလည်းမဲ့မောလို့မရတော့အောင်ဖွဲ့စည်းပုံတွေကအချက်တစ်ချက်နှစ်ချက်လောက်ပြင်နိုင်အောင်ကြိုးစားဆင်ပါလေ။ဒါအပြင်စီဝါရေးတိုးတက်အောင်လုပ်ပြပြီးအောင်မြင်တဲ့အစိုးရတရားဖြစ်အောင်ပုံဖော်ဆင်ပါလေ။ဒီနှစ်ချက်အောင်မြင်အောင်အကောင့်ထဲပေါ်နိုင်မှသာငြိမ်းချမ်းရေးကိုလည်းတည်ဆောက်နိုင်မှာဖြစ်ပြီးနောက်ကျောင်းပြန်မလှည့်နိုင်တဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းကြောင်းပေါ်ကိုရောက်ရှိနိုင်မှာဖြစ်ကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ဒီလိုအောင်မြင်တဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင
်။ရရှိမှာကဒီပြည်သူစေုံတွေမှာလူနာတွေကိုစေကုသဝန်ဆောင်မှုကောင်းကောင်းမပေးနိုင်တဲ့အပေါ်မှာဝေဖန်ပြောဆိုချက်တွေရှိတယ်လို့ပဲ။တစ်ဖက်မှာတော့ဒီအစိုးရစေုံတွေမှာစေဝါစေပစ္စည်းမလုံလောက်တာဆရာဝန်သူနာပြုတွေအတွက်လောက်ခလာစားကအစအကျိုးခံစားခွင့်တွေအားနေတာတွေရှိနေပြန်ပါတယ်။လူလူကြမာရေးအတွက်အခြေခံကြတဲ့ပြည်သူစေုံစေကံတွေအတွက်ဘာရီများလူအပ်ချက်ရှိနေပါဘူးလဲ။လာမယ့်အင်္ဂါနေ့ညပိုင်းဒဲစီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမယ့်သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားမယ်ဆိုရင်ဒဲရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးဖို့ထားလို့လည်းရပါတယ်။view မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@viewingnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြားမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင
်ဗျ။ငါနဲ့ညတိုက်ရိုက်လိုင်းဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့သတင်းရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုတော့ထူးခြားဆန်ပြသတင်းများအစီအစဉ်လှည့်ဖြစ်ပါတယ်။ဒီတစ်ပတ်မှာတော့အီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာခရီးစားအတောက်အင်တန်ယာရောက်လိုက်ပို့ပေးတဲ့ဝန်ဆောင်မှုအသစ်ပေးနေပါပြီ။ဂျပန်နိုင်ငံမှာဆက်ဘင်းတွေကိုမြေအောက်မှာတိမ့်တဲ့အလို့လျောက်စနစ်တစ်ခုကိုစတင်တုံးနေကြပါတယ်။အခုလိုထူးခြားဆန်ပြသတင်းတွေကိုကိုငင်းချင်းနဲ့အတူတင်ပြပေးပါမယ်ရှင
်။ဒီဂျင်နိုင်ငံကိုင်ရိုမြို့တော်မှာခွေးစားတောက်အိနာယာရောက်လိုက်ပို့တဲ့ဝန်ဆောင်မှုအသစ်ပေးနေပါပြီ။အစင်သစ်စီတုဘူအစားတောက်တွေတင်သွင်းမှုရောကြလာနေတဲ့နေရာမှာအစားထိုးတဲ့အနေနဲ့လှုပ်ဆောင်တာလည်းဖြစ်ပါတယ်။နိုင်ငံရေးစာရေးသူတဦးဖြစ်တဲ့အိုမာတဝက်ဟာသူ့ခွေးတွေအတွက်ကိုယ်တိုင်ချက်ပြုတ်ကြွေးမွေးနေတာကနေအကြံရပြီးအခုလိုခွေးအစားတောက်အိမ်နိုင်ရာရောက်ပို့ဆောင်တဲ့လုပ်ငန်းကိုလှုပ်ဆောင်နေတာဖြစ်ပါတယ်။အီဂျင့်ငွေကြေးတန်ဖိုးကျဆင်းလာမှုကြောင့်ရောဒီဘက်ကတင်သွင်းတဲ့ကုန်ပစ္စည်းတွေအပေါ်အကောက်ခွန်တွန်းမြင့်ကောက်ခံမှုတွေကြောင့်ပါသွင်းကုန်ရောကျလာနေတာနဲ့ကုန်ပစ္စည်းဈေးတက်တာကိုတုံ့ပြန်မှုတစ်ခုအနေနဲ့အခုလိုမျိုးပေါ်ကြောင့်ပါချက်ပြုတ်ပြင်ဆင်ပြီးအစားတောက်တွေကိုလိုက်လံပို့ဆောင်ပေးနေတာပါ။သူ့အနေနဲ့ဒီလုပ်ငန်းကအကျိုးအမြတ်ရပါမယ်လေ။ခွေးရည်ရဲ့ကျန်းမာရေးကိုပို့ပြီးအလေးထားတယ်လို့သာရဝတ်ကပြောပါတယ
်။ဒီပနိုင်ငံမှာဆက်ဘင်းတွေကိုမြေအောက်မှာတင်းတဲ့အလို့လျောက်စနစ်တစ်ခုကိုတုံးနေကြပါတယ်။ဆက်ဘင်းငါးစီးလို့ရတဲ့လုပ်ငန်းတွင်ကျနေတဲ့တရုတ်ပြည်မှာဆိုရင်ဆက်ဘင်းရဖို့နေရာအခက်အခဲကခေါင်းခဲစရာပါ။
အခုလိုအလိုလျောက်ဆက်ဘင်းထားတဲ့နေရာတွေဟာဆိုရင်အများပြည်သူရပ်နားနိုင်ပြီးတော့မီတာ50ပတ်လည်နေရာမှာဆက်ဘင်းနေရာ၄စီးရပ်နားလို့ရပါတယ်အခုလိုစနစ်ကိုသုံးမယ်ဆိုရင်တော့ဆက်ဘင်းရဖို့နေရာအခက်အခဲဖြစ်နေတဲ့လန်ဒန်နယူးယောက်ဘေကျင်းနဲ့အမ်စတာဒမ်လိုမြို့ကြီးတွေမှာပြဿနာတွေအများကြီးရွံ့နေသွားမှာပါ Eco Cycle လို့နာမည်ပေးထားတဲ့ဒီစနစ်ဟာသိပ္ပံရုပ်ရှင်တွေကလိုလှုပ်လေးတစ်ခုနှိပ်လိုက်တာနဲ့စက်ဘင်းကိုဆွဲယူသွားပြီးမြေအောက်7မီတာအနှံ့မှာအလိုအလျောက်သိမ်းဆဲပေးတာပါရပ်နားဖို့နဲ့ပြန်ယူဖို့အခန်းများ73စက္ကန့်လောက်ပဲကြာပါတယ်သိမ်းဆဲတဲ့နေရာတွေဟာမီးခိုးမထွက်သလိုတခိုးနဲ့ငလျင်တံတွေကနေလည်းကာကွယ်ပြီးသားပါ
စားစရာတစ်ခုကိုအကောင်းဆုံးဖြစ်အောင်ဖန်တီးခြင်းနဲ့ဂျပန်ကုမ္ပဏီတစ်ခုဟာ2018ခုနှစ်ရေပန်းအစားဆုံးနဲ့နောက်ဆုံးပေါ်ကစားစရာတစ်ခုဖြစ်တဲ့ Fidget Spinner လက်လှည့်ကစားစရာလေးကိုအကြဆုံးလည်နိုင်အောင်ဖန်တီးနေပါတယ်။သူတို့ရဲ့ဖန်တီးတီထွင်မှုအရဒီလက်လှည့် Fidget Spinner လေးဟာ12မိနစ်နဲ့အထက်လဲပတ်နိုင်ပြီးတော့ပုံမှန်ကစားစရာလေးတွေမှာတော့မိနစ်အနည်းငယ်ပဲလဲပတ်နိုင်တာပါ။လက်ပတ်နိုင်အကောင်းစား Roll Rice လိုမျိုးအကောင်းစား Fidget Spinner တွေကိုအဂါတာဂျိုရုနဲ့ကွန်ပျူတာဒစ်စ်အပြားတွေမှာသုံးတဲ့ဘောဘယ်ရင်တန်လုံးလေးတွေကိုသုံးပြီးတော့ NSA ကုမ္ပဏီလက်ခွဲတစ်ခုကဖန်တီးခဲ့တာပါအလယ်မှာတန်လုံးလေးတွေထည့်ထားပြီးတော့လက်နဲ့လှည့်ရတဲ့ Fidget Spinner ဟာတချို့အကြောင်းတွေမှာစာတင်ကြားမှုကိုအနှောက်အယှက်ဖြစ်စေတဲ့အတွက်ပိတ်ပင်ထားပြီးတော့တချို့တွေကတော့စိတ်ဖိစီးမှုရောကြစေဖို့အတွက်ကစားကြတာပါဒီကုမ္ပဏီကထုတ်တဲ့နောက်ဆုံးပေါ် Saturn Spinner ဟာဆိုရင်73မိနစ်35စက္ကန့်လဲခဲ့တဲ့အတွက်အကြဆုံးလည်နိုင်တဲ့ကစားစရာဖြစ်မယ်လို့NSK Micro Precision Company ဥက္ကဋ္ဌကပြောပါတယ
် VOA မြန်မာပိုင်းတနင်္ဂနွေနေ့ညမှာထုတ်လွှင့်တဲ့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်တနင်္လာနေ့မနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ30 40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ထိုက်ကြညာပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ရှားလော်ဘီမြို့မှာလူပြူလူမျိုးရေးဝါဒီတွေရဲ့ဆန္ဒပြပွဲကိုတံပြန်ဆန္ဒပြပွဲအတွင်းလူတအူးတေဆုံးခဲ့ရတဲ့ကားနဲ့ဝင်တိုက်ခတ်မှုကိုပြည်သူအခွင့်အရေးဆန်ရာစုံစမ်းစစ်ဆေးမှုအဖြစ်အမေရိကန်တရားရေးဌာနကကန့်ကွယ်ဆောင်ရွက်နေပါတယ်ရှားလော်ဘီမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့တေဆုံးမှုအားဆိုရင်အမေရိကန်ရဲ့ဥပဒေနဲ့တရားရေးကိုအရှိုက်ကိုထိုးနှက်တိုက်ခတ်မှုဖြစ်တယ်လို့ရှေ့နေကျုပ် Jeff Sessions ကပြောဆိုပါတယ်။လူမျိုးရေးအယူဆအမုန်းတရားတွေနဲ့အခုလိုဆောင်ရွက်ချက်တွေကကျွန်တော်တို့ရဲ့စံတန်ဖိုးတွေကိုဖောက်ဖျက်တာဖြစ်ပြီးတည်ငြိမ်မခံနိုင်ဘူးလို့လည်းရှေ့နေကျုပ်ကပြောပါတယ်။အမေရိကန်ဒုတိယသမ္မတမိုက်ပင်ဆာကိုလံဘီယာအာဂျင်တီးနားနဲ့ပနားမားနိုင်ငံကောင်းဆောင်တွေနဲ့တွေ့ဆုံမှုအတွက်ဒီကနေ့တနင်္ဂနွေနေ့မှာလက်တင်အမေရိကန်နိုင်ငံတွေကိုတပတ်ကြာခီးစဉ်စတင်မှာဖြစ်ပါတယ်။အမေရိကန်သမ္မတထရန့်အစိုးရအဖွဲ့ကထိတ်တန့်တန်တမန်နေရာတွေအတော်များများကိုခန့်အပ်ထားခြင်းမရှိတာကြောင့်ဒုသမ္မတပန်းဆာအမေရိကန်ပြည်ထောင်စုရဲ့တန်တမန်အဖြစ်နဲ့တွားရောက်နေရတာဖြစ်ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကြားတင်းမာမှုတွေပေါ်ပေါက်နေချိန်နောက်အမေရိကန်နဲ့တောင်ကိုရီးယားကြားနှစ်ပတ်လည်စီးရေးလေ့ကျင့်မှုတွေကြောင့်တင်းမာမှုတွေထပ်တိုးလာနိုင်ခြင်းရှိနေတဲ့အချိန်မှာပဲအမေရိကန်ထိတ်တန့်ဗိုလ်ချုပ်ကြီးကိုရီးယားကျွန်းဆွယ်ကိုတွားရောက်ပါတယ်။ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးအတွက်အစိုးရရဲ့တန်တမာရေးစီးပွားရေးရဆောင်ရွက်ချက်တွေကိုစစ်တပ်အနေနဲ့အဓိကဦးစားပေးထားပြီးဒီပိုင်းနှင်းမှာပဲဒီဆောင်ရွက်ချက်တွေမအောင်မြင်ခဲ့ရင်စီးရင်းနီလာအတွက်လည်းပြင်ဆင်နေတယ်လို့အမေရိကန်ဆေးဥစည်းအဖွဲ့ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဒန်ဖော့ကကိုရီးယားကျွန်းဆွယ်ခီးစဉ်အတွင်းသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ရှင
်။သတင်းချင်းချက်ကိုမတ်တင်ထိုက်ကြေညာပေးခဲ့တာပါရှင်။ဒီညအစည်းအဝေးထုတ်လုပ်ရမှုကမှစုမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vital Zone ဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American တန်ညဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00အထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ။ VOA မြန်မာပိုင်းအစည်းအဝေးကိုအားပေးနှားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.